အဲ့ဒီမြန်မာနိုင်ငံမှာဆက်ပြီးတော့ဒေးဗစ်ခန္ဓာတဲ့နိုင်ငံချင်းစားတွေလုံမြောက်ရေးအတွက်နောက်ဩစတြေးလျအစိုးရကနေနာဖာရဲ့ရဲရာရှိတွေကိုတင်နန်းပေးနေတဲ့ကိစ္စတွေကိုရပ်ဆိုင်ပေးဖို့ကိစ္စနောက်တစ်ခုကမျိုးသားတိုင်းတဲ့တင်မြေမြန်မာနိုင်ငံမှာအမြဲတမ်းဖြစ်ပေါ်လာအောင်ဩစတြေးလျအစိုးရအနေနဲ့ပုံပြီးစိတ်ချခိုင်မာတဲ့ရင်းထောင်တဲ့ PRP ဆောင်ရွက်မှုတွေကိုလုပ်ဖို့ဆိုပြီးတော့အဲ့ဒီရွေးချယ်ချက်တွေကျွန်တော်ဒီနေ့ဆန္ဒပြကြတာဖြစ်ပါတယ်။စုစုပေါင်းလူ150ကျော်လောက်တက်ရောက်လာပြီးတော့ဒီဆန္ဒပြပွဲမှာဩစတြေးလျလေဘာပါတီကဖက်ဒရယ်သို့တော်မှဆန်ညာ Green Party ကသို့တော်မှနောက်တော့ဘာသာရေးအဖွဲ့အစည်းကတောင်းရှိပုဂ္ဂိုလ်တို့မှသမဂ္ဂကောင်ဆောင်မြန်မာလူမျိုးစုတွေရဲ့ကိုယ်စားလှယ်ဆက်ပြီးဖြစ်ပေါ်နော်။အဲ့လိုအကြီးကြီးမြန်မာနိုင်ငံအခြေအနေတွေကိုပြောပြီးတော့မြန်မာနိုင်ငံရေးမှာဆက်ပြီးတော့နေနဲ့အားတဲ့ဥပပေါင်းပါဝင်ကူညီသွားမယ်ဆိုတဲ့အကြောင်းကိုပြောကြတယ်။နောက်ကျွန်တော်တို့အဲ့ဒီရတဲ့ဆင့်မြို့လေကောင်လမ်းမလျှောက်မှာကျွန်တော်တို့ပြည်သူတွေအားလုံးပေါ့လေမြန်မာရေးကိုပို့ပြီးတော့စိတ်ဝင်စားလာအောင်ပြည်လာအောင်ဆက်လက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။ဒေါက်တာမြင့်ကျူပြောဆိုသွားတာဖြစ်ပါတယ်။ဒီဆန္ဒပြပွဲကိုအခမ်းအနားအစီအစဉ်မှုလုပ်သူကတော့ဩစတြေးလျနိုင်ငံမှာအထူးရေးပန်းစားတဲ့ Australian Idol အစီအစဉ်ရဲ့အစီအစဉ်မှုဖြစ်သူ James Mathieson ဖြစ်လို့ Australia နိုင်ငံသားတွေအင်မတန်ပဲစိတ်ဝင်စားကြတယ်လို့သိရပါတယ်။လာမယ့်18ရက်နေ့မှာလည်းမြန်မာနိုင်ငံကယဟန်တန်ကာများခေါင်းစဉ်နဲ့အခမ်းအနားတစ်ရပ်ကိုဆစ်ဒနီမြို့မှာကျင်းပသွားမယ်လို့လည်းသိရပါတယ်။ဒီချိန်ထဲမှာပဲဗြိတိန်နိုင်ငံလန်ဒန်မြို့တန်တနာရန်တီကျောင်းတိုက်မှာလည်းလူပောင်တစ်ပါတီဝင်တွေနဲ့မြန်မာဒီမိုကရေစီရေလှုပ်ရှားတဲ့လူငယ်တွေစုပေါင်းပြီးတော့စုပေါင်းပွဲတစ်ရပ်ကိုမကြသေးခင်ကပဲကျင်းပခဲ့ပါတယ်။ဒီစူတောင်းပွဲနဲ့ပတ်သက်လို့လူပောင်တဲ့ဒီမိုကရက်တစ်ပါတီကဦးအောင်မိုးစောကအခုလိုပြောဆိုပါတယ်
။အင်းမျိုးတော်ဘုံအတွင်းမှာကြာဆုံးခဲ့တဲ့တန်ဃာတော်တွေပေါ့နော်။ရဟန်းရှင်တွေ၊တန်ဃာတော်ရဲ့မြေကြီးတွေ၊ကျောင်းသားတွေနောက်တစ်ခုကဒီလက်ရှိထိမ့်သိမ်းခံထားရတဲ့ကျွန်တော်ရဲဘော်တွေပြောဆိုစူတောင်းတဲ့ဘောပေါ့နော်။စူတောင်းပွဲတွေမှာသူတို့ကောင်းမှုတွေလုပ်တဲ့အဲဒီအသက်ဆုံးကတ်တာလေး။